ချမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေမှာအရက်သားထိခိုက်တိုက်ဆုံမှုတွေရှိနေပါတယ်ဒီလိုအရက်သားထိခိုက်တိုက်ဆုံမှုတွေပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအပြန်အလှန်ဆွတ်ဆွဲပြီးတော့အပြစ်ဖို့နေကြပါတယ်တိုက်ပွဲတွေဖြစ်နေလို့ဒေသခံတွေအများအပြားကလည်းနေရက်ထွက်ပြေးပြီးတိတ်ဆောင်နေကြရပါတယ်ရှမ်းမြောက်ပိုင်းကစီရင်ချွေနေတွေကိုတော့ VOA သတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းလက်နက်ကိုင်အဖွဲ့ရင်းမြစ်ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဒီဘောမျိုးနဲ့နာလော့ကြေးဝါရာ300ကျော်ဟာစေခံကြေးဝါဖုန်ကြီးကျောင်းမှာဆစ်ဆောင်လာတာတုံ့ရရှိနေပြီးနေရမပြန်နိုင်သေးဘူးလို့စေခံကြေးဝါအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါတယ
်။ဒီကောင်ကြီးဖုန်ကြီးကျောင်းမှာရှိနေတော့ဆမ။ဒီ300နဲ့300လောက်ရှိနေခဏ။ဒီလူကြီးရဲ့ခလျောက်အဆင်မတား။ဘယ်ဘက်ဖြစ်နေလဲအခုဒီနေ့အဖြစ်ပြောပြမယ်ပြန်ရေးလို့ဆ
က်။ဒီကတဲ့စောက်ကြံနေမနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSCB တို့ကြာဒီဘောမျိုးနဲ့နာလော့ကြေးဝါတွင်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပေါ်ပြီးနာလော့ကျွာသားတွေဟာစေခံကျွာဘက်ကိုစစ်ပေးတင်းချောင်လာထည့်ကြရတာပါစစ်ပေးချောင်တွေကိုဒီဘောမျိုးနယ်စည်းမခြားပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်ဒီလိုစမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပေါ်မှုတွင်ကလေးငယ်တို့ပါဝင်ရွာသား3ဦးပြေဆုံးခဲ့ပြီး4ဦးတန်ရာရရှိခဲ့ပါတယ်တန်ရာရရှိသူ3ဦးကတော့လာရှုဆေးရုံမှာဆေးဝါးကူးသခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှိအခြေအနေကိုတော့ဥဆန်စောကအခုလိုဆက်ပြောပါတယ
်။တန်ရာရဆက်နေတာ3ယောက်ကလာရှုဆေးဆေးရုံကထားနေတယ်။ဒီတော့ဆက်တော့ဖိတ်တာအနာရံသာတယ်ဒီဆန်းနေကြ။ဒီတော့ဆက်တော့မင်းတို့ကလာတယ်
။ကျော်သားတွေထိခိုက်ဒိဆုံးမှုရှိကြီးကမှုကိုတော့ရှမ်းတပ်ဖွဲ့တွေကလည်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ထားကြပါတယ်။နာလော့ရွာပြင်သွားမှာတော့ SSCB နဲ့ RCAF တပ်တို့ရှိနေစေဖြစ်ပြီးအစိုးရကမှတော့စစ်ကြောင်းကလည်းနာလော့ရွာမြောက်ဘက်မှာအသစ်လှုပ်ရှားနေလို့တိုက်ပွဲဆက်မှဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အလားတူနန်းစံမြို့နယ်ဟိုလက်ကျေးရွာဘက်မှာလက်နက်ကိုင်ဖွဲ့တွေထောင်လာတဲ့ဘုံနေမိတာကြောင့်ကျေးရွာသူမျိုးတွင်းလူထိခိုက်တန်ရာရရှိခဲ့ပါတယ်။ပြီးကြတဲ့တောက်ကြံလေးကဟေးရွက်ရှာသူဟိုလက်ကျေးရွာသူမျိုးတွင်းလူဘုံနေမိပြီးလာရှုဆေးရုံမှာကုသနေရတဲ့အချိန်တွေကိုတော့လူနာနဲ့နေဆက်သူတော်ခင်ဆိုင်မြစ်ကအခုလိုပြောပါတယ်။
နမ်ဆောင်နေတဲ့ခွန်လိုက်ရှိရအနောက်ပြည်ကြီးကနားမှာပါနော်။ဒီမှာကဥပမာရှာနေအသက်65နှစ်တော့အဟိုမီနောက်တော့ဦးကအမေကြီးအနောက်ကအသက်60ဆင်းလာမိုင်းဆိုင်ရတယ်။ဆိုင်ရသွားတော့ဟိုအမေကြီးဆိုတဲ့အသက်60အဟိုမီရှိတဲ့တယောက်ကဒိုင်းလိုက်ရှင်နေတော့သူ့ရဲ့လက်မှာခြေထောက်မှာခြေလာနေတယ်။မရှိသေးဘူးမှာကိုတက်နေပါတယ်ကို
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဆိုင်ဇာလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းနေမြေပြဿနာကြောင့်စီရီပိဋိပက္ခတွေဖြစ်ပွားနေပါတယ်။အထူးသဖြင့်မြန်မာတပ်မတော်နဲ့ TNL တမ်းမလောင်တပ်ဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားမှုပုံများနေပါတယ်။ဒါပေမဲ့တမ်းမလောင်တပ်ဖွဲ့ TNL အနေနဲ့ငင်းချမ်းကြီးလုပ်ငန်းရှင်အတွက်အစိုးရငင်းချမ်းကြီးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုစာအကျော်ကပြောပါတယ
်။ဒီလိုပေါ်ပုံပေါ်နေဒီအစိုးရနဲ့ဘာလဲငင်းချမ်းကြီးကော်မရှင်နဲ့ဒီကိစ္စတော့နာတွေ့ဆုံဖြစ်တယ်။ဒီဆွေးနွေးမှုကလည်းအခုတော့ဆောင်မှာပေါ့။ဒီလိုဒီမျိုးရတော့ကျွန်တော်တို့ရအဆုံးဖြတ်ထားနိုင်တဲ့အဆုံးသတ်မရှိသေးဘူးနော်။ဒီဆက်လက်ဆွေးနွေးတော့ဘူးတော့ကျွန်တော်လည်းဒီလိုပြတာ။တစ်ခါဒီလိုကြားမယ်။ဒါလည်းရဆိုတာကျွန်တော်မထက်နိုင်တော့ဘူး။ဒီအဓိကကျွန်တော်ကမှတ်တာ
။ဒီကရအဘိုလာ30ရက်နေ့ကဒီအန်နယ်လီတောင်းပလောင်သက်ဖွဲ့ပါဝင်မြောက်ပိုင်းမှာမဲ့အဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမျိုးမှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါ။လက်ရှိမှာ TNL တမ်းပလောင်တပ်ဖွဲ့ AA ရခိုင်တပ်မတော်ကုကတပ်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကိုစီညာချက်တစ်စောင်ပေးပို့ထားပါတယ်ခင်ဗျာ။